Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2024ခုနှစ် January 28ရက် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လည်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ3225ဒိုအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ဟားမတ်စ်နဲ့ပတ်သက်ခဲ့တဲ့ကုလသမဂ္ဂဝန်ထမ်းတွေကိုချက်ချင်းအရေးယူခဲ့တယ်လို့အတွင်းမှုချုပ်ကပြောလိုက်ပါတယ်ပြောင်းနိုင်ငံကြီးဝန်ကြီးဟာအမေရိကန်ထိုင်းတာဝန်ရှိသူတွေနဲ့ဘန်ကောက်မှာမြန်မာအရေးဆွေးနွေးပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးစစ်ကောင်စီကိုယ်စားလှယ်ဆီလွတ်လိမ့်မယ်လို့သတင်းတွေထွက်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန့်ရင်ချင်းနဲ့တူပြောပြသွားမှာပါ
။လက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးအရှိန်အဟုန်မြင့်လာတာနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ
။ဟိုစီရေးအရာဒီစစ်ကောင်စီကဘလို့မှပေါ့နော်လူလူခုခံတွန်းလှန်စစ်မှာကြာရှုံးနေတယ်ဆိုတာကို American ပြည်ထောင်စုအပါဝင်နိုင်ငံတကာကပို့ပြီးတော့သဘောပေါက်လာကြတယ
်။ဒါကတော့ American ပြည်ထောင်စုကိုခေတ္တခဏရောက်ရှိနေတဲ့ NUG နိုင်ငံသားဝင်ကြီးဒေါ်စင်မအောင်က VOA ကိုပြောသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအင်ဒိုနီးရှားအာချေကန်ချေရောက်ရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပါပါ။နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့အတူပြောပြမှာပ
ါ။ဟားမတ်စ်ပွဲအော်တိုဗလာ9ရင်းကအစ်ဇွေးကိုအကြမ်းဖက်တိုက်ခိုက်ရမှာကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ရေးရအေဂျင်စီ UNRWA ဝန်ထမ်းစနစ်ပါဝင်တဲ့အကြောင်းဆွဆွဲချက်တွေဌာနရင်းစစ်ဆေးရေးယူမှုတွေချက်ချင်းလုပ်ခဲ့တဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုကူတက်စ်ကဒီကနေ့တနင်္ဂနွေနေ့မှာပဲပြောဆိုလိုက်ပါတယ်။ဆွဆွဲခံရသူတွေကကိုယ့်ကိုချက်ချင်းစုံစမ်းဖော်ထုတ်ပြီး UNRWA ကော်မရှင်နာမင်းကြီးဖီလစ်လာဇာရနီကအလုပ်ဖြုတ်လိုက်တယ်လို့လည်းတွင်းမှုချုပ်ကကြေညာချက်မှာဖော်ပြခဲ့တာပါ။တယောက်ကတော့သေဆုံးပြီးနောက်နှစ်ယောက်ကတော့စုံစမ်းဖော်ထုတ်နေသေးပဲလို့လည်းကုလသမဂ္ဂအကြီးအကဲကပြောပါတယ်။အကြမ်းဖက်မှုတွေနဲ့ဆက်နွယ်တဲ့ကုလသမဂ္ဂဝန်ထမ်းဘသူကိုမဆိုရာဇဝတ်ကြောင်းအရာစုံစမ်းစစ်ဆေးမှုတွေအပါအဝင်အရေးယူခံရမယ်လို့လည်းသတိပေးခဲ့တာပါ။ကျွလွန်သူတွေကိုအရေးယူဖို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့အတွင်းမှုချုပ်ရုံးကပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောဆိုထားပါတယ်။ဆွဆွဲချက်ထွက်ပေါ်ခဲ့ပြီးနောက်အမေရိကန်၊ဗြိတိန်၊ကနေဒါဩစတြေးလျ၊ဣတလီ၊ဖင်လန်စတဲ့အလူရှင်နိုင်ငံတွေကပါလက်စတိုင်းဒုက္ခသည်ရေးရာအေဂျင်စီကိုထောက်ပံ့နေတာတွေကိုဆိုင်းငံ့လိုက်ကြတာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ကတော့ဂါဇာဒေသကအရသာ2000လောက်နဲ့ထောင်ပေါင်းချီတဲ့ဝန်ထမ်းတွေဟာ UNRWA ကိုမိခိုနေရတာကြောင့်အကူအညီတွေဆက်ပေးသွားကြဖို့ပန်ကြားထားပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာဟားမတ်စ်စစ်သွေးကြွတွေပေါ်စစ်ဆင်ရေးတွေကိုအစ္စရေးဘက်ကနှစ်လကြာရပ်ဆိုင်းထားပြီးတော့အပြန်အလှန်နေနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာအစ္စရေးကိုဝင်တိုက်ခိုက်ပြီးဖမ်းဆီးသွားတဲ့ဒဇာကန်တရာကျော်ကိုဟားမတ်စ်ကပြန်လွှတ်ပေးရေးနှစ်ဖက်ကြားယာယီသဘောတူညီချက်ရဖို့အမေရိကန်စစ်ဆက်ညှိနှိုင်းရေးမှုတွေဆောင်ရွက်နေပါတယ်။အခုလိုထိလွယ်ရှလွယ်တဲ့ဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့အမည်မဖော်လိုတဲ့အကြီးအကဲအရာရှိနှစ်ဦးကပြောကြားခဲ့ကြောင်း AP သတင်းမှာဒီကနေ့ဖော်ပြထားပါတယ်။လက်မှတ်ရေးထိုးအတိမပြုရသေးတဲ့ယာယီသဘောတူညီချက်မှာအဆင့်နှစ်ဆင့်ပါဝင်တာတွေ့ရပါတယ်။ပထမအဆင့်ကဟားမတ်စ်တွေဖမ်းထားတဲ့ဒဇာကန်လက်ကျန်တွေတဲကအမျိုးသမီးတွေတက်ကြီးရွယ်ဦးတွေနဲ့ဒေယာရရှိထားသူတွေကိုလွှတ်ပေးဖို့တိုက်ပွဲတွေကိုရန်တန့်ထားမှာဖြစ်ပါတယ်။နောက်ထပ်ဒုတိယအဆင့်ဖြစ်တဲ့အစ္စရေးစစ်သားတွေနဲ့အရက်သားအမျိုးသားတွေကိုလွှတ်ပေးရေးအတွက်တိုက်ပွဲတွေခိတရက်ထားတဲ့ရက်ပေါင်း30အတွင်းအစ္စရေးနဲ့ဟားမတ်စ်နှစ်ဖက်လုံးအပြန်အလှန်ညှိနှိုင်းကြဖို့ရည်ရွယ်ထားကြောင်းဖော်ပြထားပါတယ်ရှင
်။ရုရှားနဲ့တိုက်နေတဲ့စစ်ပွဲမှာသုံးမဲ့မော်တာအမြောက်ကြီးစံတွေအတွက်ရထားတဲ့ဒေါ်လာတန်40နီးပါးကိုယူကရိန်းလက်နက်ကုမ္ပဏီကဝန်ထမ်းတွေဟာအာဏာပိုင်နဲ့ပေါင်းပြီးအလွဲသုံးစားလုပ်ခဲ့ကြကြောင်းယူကရိန်းလူညွန်ရေးဌာန SPU ကပြောလိုက်ပါတယ်။အမှုနဲ့ပတ်သက်လို့လူ9ယောက်ကိုအရေးယူထားပြီးနောက်တစ်ယောက်ကိုလည်းနိုင်ငံကထွက်ခွာဖို့ကြိုးပမ်းစင်မှာဖမ်းဆီးလိုက်ကြောင်းလူညွန်ရေးဌာနကစနေနေ့မှာပြောဆိုလိုက်တာပါ။အရေးယူခံရသူတွေအနေနဲ့အပြစ်ရှိတယ်ဆိုရင်ထောင်နှံ12နှစ်ထိအပြစ်ပေးခံရနိုင်ပါတယ်။ အလွဲသုံးစားလုပ်ခဲ့တဲ့ငွေတွေကိုတော့ပြန်လည်တင်းစီရရှိထားပြီးယူကရိန်းနိုင်ငံစစ်သုံးစစ်တွေပြန်ပေးမယ်လို့လည်းအစိုးရရှိနေရုံကပြောပါရယ်အချိန်နဲ့မှာပဲဒီကနေ့တနင်္ဂနွေနေ့ထုတ်ပြန်တဲ့ဗြိတိန်ကာဝေးဝန်ကြီးဌာနနေ့စဉ်ထောက်လှမ်းရေးအစီရင်ခံစာမှာတော့ရုရှားစစ်တပ်ရဲ့တပ်သားစုဆောင်ရေးစခန်းတွေမှာမီးရှို့မှုတွေဟာလွန်ခဲ့တဲ့6လအတွင်းနှစ်ဆတိုးလာတယ်လို့ဖော်ပြထားတာပါရုရှားတာဝန်ရှိသူတွေကတော့မီးရှို့မှုတွေဟာအနောက်နိုင်ငံတွေအတွက်ကျူးလွန်နေတာလို့စွပ်စွဲထားပါတယ်ခင်ဗျာ
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American အန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီဟာအမေရိကန်အမျိုးသားလူညွန့်ရေးအချံပေးထိုင်းနိုင်ငံကြားရေးဝန်ကြီးတို့နဲ့တွေ့ဆုံရမှာမြန်မာအရေးထက်သွင်းဆွေးနွေးခဲ့ပါတယ်။နိုင်ငံတကာနဲ့ဒေသရင်းကအထူးကြားတဲ့ကိစ္စတွေကိုဆွေးနွေးရမှာမြန်မာအရေးလည်းပါဝင်ခဲ့တယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးကသတင်းတောက်တွေကိုပြောလိုက်တာပါ
။မိုက်จะเป็นสถานการณ์ในเมียนมาคาบสมุทรเกาหลีใต้คาบสมุทรเกาหลี
မြန်မာအရေးကိုရီးယားကျွန်းဆွဲအရှေ့လက်ပိုင်းဒေသနဲ့တခြားကိစ္စရပ်တွေပါဝင်ပထဝီဝင်နိုင်ငံရင်းနဲ့ဒေသရင်းကိုပါရိုက်ခတ်လာနေတဲ့ဒေသရင်းနဲ့နိုင်ငံတကာအခြေအနေတွေပေါ်အမြင်ချင်းဖလှယ်ခဲ့ကြပါတယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးဖန်ပရီပါဟိတာနူခရာကတရုတ်နိုင်ငံကြားရေးဝန်ကြီးနဲ့ဘန်ကောက်မြို့ကဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားတာပါတရုတ်နိုင်ငံကြားရေးဝန်ကြီးကတော့နိုင်ငံရေးပြဿနာတွေမှာတစ်ဖက်ဖက်ကအပြတ်အသတ်အနိုင်ရတဲ့အဖြစ်မျိုးကိုမလိုလားကြောင်းပြောသွားပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလနဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဆွေးနွေးမှုတွေရဲ့နောက်ဆက်တွဲအဖြစ်ဘန်ကောက်မှာတရုတ်နိုင်ငံကြားရေးဝန်ကြီးနဲ့အမေရိကန်အမျိုးသားလွန်ကြိုရေးအချံပေး Jake Sullivan အစောပိုင်းတွေ့ဆုံရမှာလဲမြန်မာအရေးထက်သွင်းဆွေးနွေးခဲ့ကြတာပါတွေ့ဆုံမှုအတွင်းမြန်မာအရေးနဲ့ပတ်သက်လို့ရှေ့လာမဲ့သတင်းပတ်တွေမှာဝန်ထမ်းအဆင့်ဆွေးနွေးရဖို့လဲသဘောတူညီထားကြပါတယ်
လောင်စ်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးကိုစစ်ကောင်စီကိုယ်စားလှယ်ဆီလွတ်မယ်လို့သတင်းထွက်နေပါဗျ။လန်ပရာဘတ်မှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့အာဆီယံနိုင်ငံကြ合いဝင်ကြီးအစည်းအဝေးကိုစစ်ကောင်စီနိုင်ငံကြ合いဝင်ကြီးဌာနကအကြီးတန်းအရာရှိတအုပ်ဆီလွတ်ဖို့ရှိနေကြောင်းတန်တမန်အရေးမြစ်ကိုကိုကားပြီးတော့ဒီကနေ့ထုတ်ကြိုတိုသတင်းမှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖြုတ်ချအာဏာသိမ်းခဲ့ပြီးပေါ်ပေါက်လာတဲ့နောက်ဆက်တွဲနိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့စစ်ကောင်စီကအကောင့်ထယ်ဖော်ဖို့ပြက်ကွက်တယ်ဆိုပြီးအစစ်မြင့်အစည်းအဝေးတွေမှာစစ်ကောင်စီကိုစားပြုတဲ့နိုင်ငံရေးအရာယာဒူးတာဝန်ယူထားသူတွေကိုတက်ရောက်ခွင့်မပေးဘဲကန့်သတ်ထားတာပါစစ်ကောင်စီကလည်းဒီဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့အာဆီယံထိပ်သီးနဲ့နိုင်ငံကြ合いဝင်ကြီးများအစည်းအဝေးအတွက်ကိုယ်စားလှယ်ဆီလွတ်ခြင်းမရှိခဲ့ပါဘူးဒီနှစ်မှာအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုစ်နိုင်ငံကအိရှင်အဖြစ်နှစ်ရက်ကြာကျင်းပတဲ့နိုင်ငံကြ合いဝင်ကြီးများအစည်းအဝေးကျမှတာစစ်ကောင်စီကိုယ်စားလှယ်ဆီလွတ်မဲ့သတင်းထွက်ပေါ်လာတာပါတနင်္ဂနွေနေ့နောက်ပိုင်းအချိန်ထိတော့အာဆီယံအစည်းအဝေးနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်
မြောက်ကိုရီးယားကခရုစ်မစ်ဆိုင်တုံအများပြားကိုအရှိပဲကမ်းလွန်ဒေသမှာဒီကနေ့ပဲပစ်ခတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကပြောလိုက်ပါတယ်ပစ်ခတ်ခဲ့တဲ့မစ်ဆိုင်တုံအရေအတွက်ကိုအတိအကျမပြောပေမဲ့သတိထားစောင့်ကြည့်ခဲ့တာတွေကိုတွန်းမြင်ထားပြီးမြောက်ကိုရီးယားရဲ့အခုနောက်ဆုံးပစ်ခတ်မှုကိုအမေရိကန်ပြည်တော်စုနဲ့အတူတွဲပြီးစမ်းစစ်သုံးသပ်နေကြောင်းလည်းပြောဆိုထားပါတယ်အမေရိကန်နဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားကထိတ်တဲရေဆိုင်မှုတွေတိုးလှုပ်လာနေပေမဲ့စီးရီးယားတစုံတရာလုံ့ဝင်လက္ခဏာလက်တလုံးမတွေ့ရဘူးလို့လည်းအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုထားပါတယ်ပက်ထင်းတဲ့မစ်ဆိုင်တုံထုတ်လုပ်မှုတွေရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတယ်လို့တောင်ကိုရီးယားနဲ့ငင်းငယ်စွာပြန်လည်ပေါင်းစည်းရေးဆက်စုနည်းနဲ့ချီထားရှိခဲ့တဲ့ရည်မှန်းချက်တွေကိုဖျက်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားဟာရှေ့လျှောက်ရန်လိုတဲ့လုပ်ရက်တွေတိကျပ်ဖို့တိုးလာနိုင်သေးတယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ
နင်းတို့ညချမ်းဒီ VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုအောင်လင်းဦးနဲ့အတူတင်ဆက်ခဲ့တာပါမကြာခင်မှာတော့မြမဒီမိုကရေစီရေးရာ အစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်မှာပါ။အင်ဒိုနီးရှားအာချေကမ်းခြေရောက်ရှိနေတဲ့ရိုဟင်ဂျာတွေကိုရန်လိုတိုက်ခိုက်ပြန်ပြီးမောင်းထုတ်နေတာတွေရပ်တန့်ပေးဖို့နဲ့အွန်လိုင်းတွေကနေရိုဟင်ဂျာတွေကိုရင်ဆိုင်နေရတဲ့ဒီရန်လိုမုန်းတိမှုတွေအဆုံးသတ်ရေးစုံစမ်းစစ်ဆေးပေးဖို့ HRW နိုင်ငံတကာလူခွင့်ရေးအဖွဲ့ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာပါအခက်အခဲစိန်ခေါ်မှုဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာပြီးတော့ကူညီကယ်ဆယ်စောက်ရှောက်ပေးဖို့နဲ့အမုန်းပွားမှုတွေရပ်တန့်ပေးဖို့ NUG လူ့အခွင့်အရေးဝန်ကြီးဌာနကလည်းမေတ္တာရက်ခံထားပါတယ်။ NUG လူ့အခွင့်အရေးဒုဝန်ကြီးဦးအောင်ကျော်မိုးကအာချေးရောက်ရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့မက်ဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ဦးအောင်ကျော်မိုးရှင်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။အခုဒီရိုဟင်ဂျာဒုက္ခသည်တွေပေါ့နော်ဒီအင်ဒိုနီးရှားနိုင်ငံအာချေးဒီကမ်းခြေကိုအစုလိုက်အပြုံလိုက်လှေတွေနဲ့အဆက်မပြတ်ရောက်ရှိလာတယ်။အဲ့တော့အင်ဒိုနီးရှားအစိုးရဘက်ကလည်းသူတို့ကိုလက်တလုံးမှာထိန်းသိမ်းထားတယ်။နောက်ပြီးတော့သူတို့လုံလုံဆိတ်ချရတဲ့နေရာမှာထားထားပေးတယ်ပေါ့။ဆိုတော့ဒီလိုမျိုးလှေစည်းပြေးဒီဒုက္ခသည်တွေဟာဒီတခြားမြန်မာနိုင်ငံဘင်္ဂလားဒေ့ရှ်ကနေတဆင်ပေါ့နော်ဒီထိုင်းမလေးရှားအင်ဒိုနီးရှားအဆင့်ဆင့်ဖြတ်သွန်းသွားလာတဲ့ဟာကတော့တိတ်ပြီးတော့ထူးခြားတဲ့ဖြစ်စဉ်တော့မဟုတ်ဘူးနှစ်စဉ်တစ်တိုင်းလို့ဖြစ်တယ်ဒါပေမဲ့ဒီတစ်ခေါက်မှာတော့ဒီအင်ဒိုနီးရှားအခြေကိုအစုလိုက်ပြုံလိုက်ရောက်လာတယ်ဒါပေမဲ့ဒီသတင်းပတ်တွေထဲမှာပဲပေါ့နော်ပြီးခဲ့တဲ့ဒီတစ်ကုံပိုင်း2023ကနေ2024မှာအများများလာတယ်များလာတဲ့ခါမှာအင်ဒိုနီးရှားမှာရှိတဲ့ဒေသခံတွေကလည်းလုံခြုံရေးစိုးရိမ်မှုတွေရှိတယ်ဒီထဲမှာကပို့ပြီးတော့စိုးရိမ်မှုကောင်းတာကအင်ဒိုနီးရှားကျောင်းသူကျောင်းသားတွေပေါ့နော်ဒီဒုက္ခသည်တွေထားထားတဲ့နေရာကိုပါချိုးဖောက်ဝင်ရောက်ပြီးတော့မှသူတို့ကိုပြန်ပြီးတော့သွားဖို့ဆန္ဒပြတာမျိုးတွေနောက်အကြမ်းဖက်ပေါ့နော်သူတို့ကိုထိလက်ရောက်ပေါ့နော်သူတို့အလုတာမျိုးတွေရှိတဲ့အခါမှာစိုးရိမ်စရာအနေအထားဖြစ်လာတယ်အဲ့ဒီအပေါ်မှာလည်းနိုင်ငံတကာရောကုလသမဂ္ဂရောအခုနကဒီလူခွင့်အဖွဲ့တွေဘက်ကရောမေတ္တာရက်ခံတောင်းဆိုနေရတယ်ရှိတယ်ဆိုတော့ဒီလိုမျိုးတတော်လေးမှတစ်ဖက်နဲ့တစ်ဖက်နဲ့ဒေသခံတွေနဲ့ဒီဒုက္ခရောက်ပြီးပြေးလာရတဲ့လှေစည်းပြေးဒုက္ခတွေတွေကြားထဲမှာဖြစ်နေတဲ့အကြက်တဲပရိပခါတွေနဲ့ပတ်သက်ပြီးတော့ဥအောင်ကျော်မိုးတို့အနေနဲ့ဘလောက်တိုင်းတာထိမှဝင်ပြီးညှိနှိုင်းဆောင်ရွက်ပေးနေတာတွေရှိလဲနောက်သူတို့အခက်ခဲတွေအတွက်ဘလို့ကူညီဆောင်ရွက်ပေးတယ်လို့ရောအကြံပေးချင်တာမေတ္တာရက်ခံချင်တာရှိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆုမပြဿနာရဲ့အရင်းမြစ်ကဒီပမာကြီးတွေမှာဖြစ်တယ်ပေါ့နော်ဒီလူတွေရဲ့ဒီလူလူသူလူဂုံတိတ်ခတ်ရှိရှိရှင်းတန်နေထိုင်မှုမရှိခြင်းကနေစပြီးတော့ဖြစ်ပေါ်လာတာဖြစ်တယ်ဒီရိုဟင်ဂျာတွေဆိုတာကမြန်မာနိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်ဒါဟိုအရင်တုန်းကလည်းရှိခဲ့တယ်အခုလည်းရှိနေသေးပေါ့အဲ့ဒီမှာ2019မှာစစ်တပ်ကဒီစစ်စင်ရေးပုံစံမျိုးတွေလုပ်ပြီးတော့ရိုဟင်ဂျာတွေတန်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုမုံထုတ်ပြီးတော့ဘင်္ဂလားဒေ့ရှ်မှာလော့တလော့တောင်းတင်နေတဲ့အနေအထားရှိတယ်ပြန်လက်ရှိနိုင်ငံရေးအနေထားရပြန်လာနိုင်မလာနိုင်နေတဲ့လောလောလည်နေထားမှာပြန်မလာနိုင်တဲ့အနေထားရှိတဲ့ခါကျတော့ဒီလူတွေကကမ်းမမြင်လမ်းမမြင်ပုံစံဖြစ်သွားတဲ့အနေထားရှိတယ်။အဲ့ဒီအတွက်ဒီပြီးပြီးနှိစက်တဲ့နိုင်ငံတွေဖြစ်တဲ့ဒီမလေးရှားတို့ဒီအင်ဒိုနီးရှားတို့ထိုင်းတို့စသဖြင့်ပေါ့နော်ဒီနိုင်ငံတွေကိုဟိုအသက်ကိုလောင်ကြီးထက်ပြီးတော့သွားတဲ့ပုံစံဖြစ်တယ်။အဲ့တော့ဒီလူတွေကဟိုလက်တလောနေနေရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာလည်းပဲဟိုဘလို့ခေါ်မလဲဒီစာနေခါခက်ခဲတွေတခြားသောကန့်သက်ချက်တွေအများကြီးရှိနေတဲ့ခါကျတော့ဟိုရရလမ်းကိုသူတို့ကယူကြတယ်။နောက်ပြီးတော့ဒီပြည်တွင်းမှာကြံခဲ့တဲ့ရိုဟင်ဂျာတွေကလည်းစစ်ကောင်စီကညှိနှိုင်းစွန့်နဲ့ဖိနှိပ်နေတဲ့ခါကျတော့နေ့စဉ်နေ့မြန်ဒီတွေကလည်းထွက်ပြေးနေတဲ့ဟာတွေရှိတယ်။ဒုက္ခသည်စကန်နဲ့ rather than သူတဲ့ဒုက္ခသည်စကန်မှာစေစွန့်နဲ့ကြော်ပေါ့နော်အတိပ္ပေဘဝမှာအတိပ္ပေမျိုးဆိုရှင်သန်နေရတဲ့ခါကျတော့ဒီလူလမ်းကိုယူချေတယ်။ယူချေရင်းနဲ့ယူချေနေကြလို့ဘယ်လိုဖြစ်သွားလဲဆိုတဲ့ခါကျတော့တချို့ကတော့ရောက်သွားတယ်မလေးရှားရောအင်ဒိုနီးရှားကိုရောက်သွားတဲ့ဟာတွေရှိတယ်ကျွန်တော်တို့ရဲ့ဒီခမန်းချက်ရက်ကတော့မလေးရှားမှာဒီ36,000နဲ့တင်ကြမှာလည်းတလောရှိနေတယ်အင်ဒိုနီးရှားမှာလည်းဒီအဲကျွန်တော်တို့ထင်တယ် 9,000 နဲ့ 1,000 ကြားမှာတော့ရှိမယ်လို့ကျွန်တော်တို့ကယုံကြည်တယ်ဗောလေဆိုတော့ဒီလူဟိုငကူတုံးကတော့ဒီလူဒုက္ခခံပြီးရောက်လာတဲ့ခါကျတော့ဟိုမလေးရှားကလည်းជីជីပြူပြူနဲ့လက်ခံခဲ့တယ်ဒါပေမဲ့အရင်များလာတဲ့ခါကျတော့ကျွန်တော်တို့လူတဘာဝရအဒီဒီအရင်မြစ်ပိုင်းဆိုင်ရာကန့်သတ်မှုတွေနောက်ပြီးလူဖြစ်တဲ့ခါကျတော့အစသဖြင့်ပေါ်တခြားသောမနစ်တက်တဲ့အရေးတွေအရာတွေပေါ်လာတဲ့ခါကျရင်အမုန်းတရားတွေကျွန်တော်တို့ပေါ်လာတက်တဲ့ဆိုတာကဒါသဘောတဘာဝဖြစ်တယ်ပေါ့နော်ဒီဟာကိုခွင့်ကောင်းယူပြီးတော့ဒီလူမှုကွန်ရက်ပေါ်မှာဒီသတင်းအမားတွေဖြန့်ချိခဲ့တဲ့အနေထားတွေလည်းရှိတဲ့ခါကျတော့ဒါကိုဟိုဒီ Indonesia ဘက်ကိုလည်းပြန့်နှံ့သွားတဲ့ဟာရှိတယ်။အဲ့ဒီအတွက်ပဲလို့အရင်တုန်းကဆိုလို့ရှိရင် Indonesia ကမြို့တိနိုင်ငံကလက်မှတ်ခံတဲ့နေထားမှာတော့မှ Indonesia ကဒီလူသားဆန်မှုလူသားချင်းစာနာထောက်ထားမှုဆိုတဲ့ဒီစံတမတ်ချက်ဒီစံတန်ပူတွေကိုခြေခံပြီးတော့ကြီးကြီးပြပြလက်ခံခဲ့တဲ့နိုင်ငံတော်မှဟိုចောင်းသားတွေဝင်စီးရတဲ့နေထားဖြစ်သွားတဲ့အခါကျတော့ဒါဒီဟိုတာမန်သွေးယူသားယူဖြစ်စေတော့မဟုတ်ဘူးလို့ကျွန်တော်တို့ကဟိုယူဆတယ်ပေါ့လေနော်
ဟုတ်ကဲ
့ဟုတ်ဟုတ်ဟိုဒါကိုကျွန်တော်တို့ကဟိုကန်တီဖြစ်ရှင်းတဲ့နေရာမှာဒီဒီအင်ဒိုနီးရှားမလေးရှားအဲ့လိုနိုင်ငံတိကျမဟုတ်ပဲねဒီ ASEAN တခုလုံးကဒါ regional coordinated mechanism ပေါ့ဒီနိုင်ငံအလိုက်လောက်တာမဟုတ်ပဲねနိုင်ငံချင်းချင်းညှိနှိုင်းဆောင်ရွက်ပြီးတော့ဒါကိုကျွန်တော်တို့ကတားဆီးကွယ်တဲ့လုပ်ငန်းချင်းဖြစ်ပေါ်လာပြီဆိုလို့ရှိရင်တုံ့ပြန်ဆောင်ရွက်မှုမှာလည်းဒီအလူသားဆန်မှုဒီဒီကိုဘဟုပြုတဲ့ကျွန်တော်တို့ကတုံ့ပြန်ဆောင်ရွက်မှုတွေဖြစ်ပေါ်လို့တယ်အဲ့ဒီအတွက်လဲကျွန်တော်တို့ဒီအစိုးရအနေနဲ့ကျွန်တော်တို့ဒီနိုင်ငံယာယီဝင်ကြီးဌာနကနေတဆင့်သက်ဆိုင်တဲ့နိုင်ငံယာယီဒီဝင်ကြီးဌာနတွေကိုချိတ်ဆက်ပြီးတော့ဒီကွန်ကြီးတောင်းပြီးတော့ညီနိုင်ဆောင်ရွက်တာတွေရှိခဲ့တယ်လို့အခုလည်းလက်ရှိလည်းဆောင်ရွက်နေတဲ့ဟာတွေရှိတယ်ဒါအပြင်ကျွန်တော်တို့ကဒီနယူးယောက်မှာရှိတဲ့ဒီကုလသမဂ္ဂအမြဲတမ်းကုစလေရုံးကနေတဆင့်တာမတ်ကြီးဦးကျော်မုံထုံကိုတိုင်ကိုကဒီလူကြတဲ့မကြီးနဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဖြည့်ဖြည့်ဆက်ဆက်မှုတွေလှုပ်ဆောင်နေတဲ့ဟာတွေလည်းရှိတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်အဲ့တော့အခုပေါ့နော်ဒီနောက်တစ်ခုမေးချင်တာကတော့အဲ့တော့အင်ဒိုနီးရှားကိုအခုရောက်လာကြတယ်နောက်တက်လဲထွက်နိုင်ခြေတွေလည်းအများကြီးရှိတယ်ခုနပြောလို့ကန်ထဲမှာလဲသူတို့ကနေလို့မရအောင်ဆိုတော့သူတို့ရဲ့ပြဿနာပေါ့နော်အခုသူတို့ကြုံနေရတဲ့စိန်ခေါ်မှုအခက်အခဲတွေသူတို့မှာတကယ်ကိုကမ်းမမြေလမ်းမမြေဖြစ်နေရတဲ့အနေအထားရှိတယ်ဆိုတော့ဒီ2024ခုနှစ်အတွင်းမှာတို့အတွက်မျှော်လင့်ချက်ပေါ့နော်တို့အတွက်ဒီတို့အနာဂတ်အတွက်အထူးသဖြင့်ကလေးငယ်တွေလည်းပါတယ်လူငယ်တွေလည်းပါတယ်အမျိုးသမီးတွေလည်းပါတယ်ပြန်လို့လည်းမရသေးဘူးဒီလိုအနေအထားအပေါ်မှာပေါ့နော်ဒီနိုင်ငံတကာဘက်ကရောကုလသမဂ္ဂရောဘယ်လိုလိုဝိုင်းပြီးတော့မှအပြေရှားပေးဖို့အတွက်အကောင်းဆုံးဘယ်လိုမျိုးလုပ်တင်တယ်လို့ဟိုအောင်ကျော်မို့ထင်လဲဘယ်လိုများဝိုင်းပြီးလုပ်ပေးနိုင်ကြမယ်ဆိုရင်ဒီလိုအခက်အခဲအကျက်တဲတွေကပြေလည်နိုင်မယ်လို့ထင်ပါလဲရှင်
ဒီလိုဒုက္ခတွေအများပြားနဲ့ရင်ဆိုင်နေရတဲ့အနေအထားမှာကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဟိုအစုပြုတဲ့ဒီလုပ်ငန်းစဉ်ကတော့၃ခု modality ပုံစံ၃ခုရှိတာပေါ့တစ်ခုကတော့ဂုံတိခတ်ရှိမိမိတို့ရဲ့စန်တိုင်းတော့လုံလုံညွညွနဲ့နေရက်ကိုပြန်နိုင်ရေးဆိုတာနံပါတ်၁နံပါတ်၂ကတော့ဒီရောက်ရှိနေတဲ့နိုင်ငံမှာဒီဒေသခံတွေနဲ့ဒီသဟဇာတာရှိစွာနေထိုင်ပြီးတော့ integrated local integration လို့ခေါ်တာပေါ့တတိယကတော့ third country resettlement ပေါ့အဲ့တော့ဒီနေရာမှာအဖြစ်နိုင်ဆုံးကတော့ဒီဂုံတိခတ်ရှိမိမိတို့ရဲ့စံတိုင်းလျှောက်နေရက်ကိုပြန်သွားပြီးတော့တရားမျှတမှုကြည့်သူတို့ရတင်ရထိုက်တဲ့ခွင့်ရေးတွေအပြင်နဲ့ဒီမြန်မာနိုင်ငံမှာတခြားလူမျိုးစုတွေနဲ့တန်းတူညီတူခွင့်ရရပြီးတော့တိုင်းပြည်တည်ဆောက်ရေးမှာတထောင်တနေရနေကျွန်တော်အရင်မြင့်နေတဲ့ပံ့ပိုးပါဝင်ဆောင်ရွက်ပေးဖို့ကဒီအနည်းဆက်ဆုံးနဲ့ဖြစ်နိုင်ဆုံးဖြစ်တယ်အဲ့ဒီအတွက်ကျွန်တော်တို့ကနိုင်ငံတကာကိုဟိုထိတွေ့မှုတွေလှုပ်ဆောင်နိုင်လှုပ်ဆောင်နိုင်ကျွန်တော်တို့ဒီ OIC နိုင်ငံတွေပါဝင်တခြားနိုင်ငံတွေကိုကျွန်တော်တို့ကနေတဲ့တောင်းဆိုလို့ရှိတဲ့ဒီဒီမိုကရေစီရဲ့ရေးကိုကျွန်တော်တို့ကကြိုင်တူကျွန်တော်တို့ကိုပံ့ပိုးကူညီမှုတွေဆောင်ရွက်ပေးပါဒါမျိုးကျွန်တော်တို့ကဖြည့်ရှင်းနိုင်မှာဒါကျွန်တော်တို့ဟိုဒီရိုဟင်ဂျာရေးကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ပံ့ပိုးကူညီမှုတွေပြိုင်တူဆောင်ရွက်ပေးပါဆိုတဲ့ဟာကျွန်တော်တို့ကပြောဆိုလို့ရှိရခင်ဗ
ျဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ဥအောင်ကျော်မို့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဒါကတော့ NUG လူခွင့်ရေးဒူးဝင်ကြီးဦးအောင်ကျော်မို့ကိုမဆုမွန်က Skype ကနေဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကျမတို့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဆရာနာသိမ့်မှုကိုစန့်ကျင်တဲ့တော်လှန်ရေးမှာစစ်ကောင်စီကစီရေးအရာကြရှုံးနေတယ်ဆိုတာအမေရိကန်အပါအဝင်နိုင်ငံတကာကသဘောပေါက်လက်ခံလာနေတာတွေ့ရကြောင်းအမေရိကန်ပြည်ထောင်စုကိုခိတခဏရောက်ရှိနေတဲ့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်က VOA ကိုပြောပါတယ် NUG ကိုမြန်မာအစိုးရဖြစ်အမေရိကန်ဘက်ကရောတရားဝင်အသိမှတ်ပြုနိုင်ခြင်းရှိမရှိဝန်ကြီးဒေါ်စင်မောင်ကို VOA စတူဒီယိုကိုဖိတ်ခေါ်ပြီးမေးမြန်းထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့မြန်မာဒီမိုကရေစီအင်အားစုတွေရဲ့ဆက်ဆံရေးအ ပိုင်းကိုနေရမယ်ဆိုလို့ရှိရင်ပေါ့အဓိကနှစ်ပိုင်းပေါ့เนาะအထူးသဖြင့် American အစိုးရနဲ့ဆက်ဆံရေးမှာလက်ရှိ NUG ဥဆောင်ပြီးတော့ဒီခုခံတော်လှန်ရေးပေါ့เนาะအခုဆိုရင်နေမြေတွေတော်တော်များများကိုလည်းဒီ NUG ဥဆောင်တဲ့ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေတိမ့်ပိုက်လာနိုင်တဲ့အခြေအနေတွေပေါ့လေအဲ့ဒီပေါ်မှာ American အစိုးရရဲ့သဘောထားဘယ်လိုတွေ့ရလဲရှင
်အဓိကတော့ဟိုစီရေးအရာဒီစစ်ကောင်စီကဘလို့မှပေါ့เนาะလူထုခုခံတွန်းလှန်စစ်မှာကြာရှုံးနေရဆိုတာကို American ပြည်တော်စုအပေါင်းဝင်နိုင်ငံတကာကပို့ပြီးတော့သဘောပေါက်လာကြတယ်။အဲ့တော့တစ်ဖက်မှာလည်းပဲ CA agenda ပြီးရင်ကျမတို့မှာဘလို့နိုင်ငံရေး agenda ရှိတယ်လဲဆိုတော့မေးခွန်းနေတော့နိုင်ငံတကာမှာဖြစ်ပါတယ်။ဆိုတော့ American ပြည်တော်စုအနေနဲ့လည်းပဲဒီမေးခွန်းကိုဟိုကျမတို့အပေါ်မှာတော်တော်လေးထုတ်လို့ရှိပါတယ်ပေါ့နော်။ဆိုတော့အဓိကတော့ပြောရမယ်ဆိုလို့ရှိရင်ပို့စိတ်ဝင်စားလာတယ်။ဒါပေမဲ့ဒီတော်လှန်ရေးအလွန်ကာလမှာကျမတို့ political agenda political roadmap ဘလို့ပုံစံမျိုးရှိလဲဆိုတော့အဲတိလို့စိတ်ပေါ့လေဒီမေးခွန်းမျိုးကိုတော့ကျမတို့ American ပြည်တော်စုဘက်ကမကြာခဏမေးလို့ရှိပါတယ
်ဒီမကြာသေးခင်ကပဲပေါ့နော် American နိုင်ငံသားကြီးဌာနနေပြီးတော့သူတို့အစီရင်ခံစာအကြံဖက်ဒီအဖွဲ့အင်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်တဲ့အခါမှာသူတို့ဒီ NUG တို့ PDF တို့ကိုအကြံဖက်အဖွဲ့ဆိုပြီးတော့သူတို့ဒီနောက်ဆက်တွဲအစီရင်ခံစာထဲမှာနောက်ဆက်တွဲ information အနေနဲ့သူတို့ပါသွားတဲ့အပေါ်ကိုသူတို့ပယ်ဖြတ်ပြီးတော့ဒါသူတို့ရဲ့ American နိုင်ငံသားကြီးဌာနရဲ့မူဝါဒမဟုတ်ပါဘူးဆိုပြီးတော့သူတို့ဟိုတရားဝင်ကြေညာတာပေါ့နော်အဲ့တော့ဒီ NUG ပေါ်မှာအခုလက်ရှိ American အစိုးရဘက်ကလက်ရှိတရားဝင်အစိုးရဖြစ်အတိအမှတ်ပြုလာနိုင်မဲ့အခြေအနေရောဘယ်လိုရှိလဲ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့တရားဝင်ကန့်ကွက်စာပေးပို့ခဲ့ပါတယ်။ဒါ American နိုင်ငံကြီးဝန်ကြီးဌာနကိုပေါ့နော်။ address လုပ်ပြီးတော့ကျွန်တော်တို့ကန့်ကွက်စာပေးပို့ခဲ့တာရှိတယ်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုအနေနဲ့တော့ဒီမြန်မာပြည်ပေါ်မှာထားတဲ့သဘောထားဒီတော်လှန်ရေးအပေါ်မှာထားတဲ့သဘောထားအထူးသဖြင့်ဒီမိုကရေစီရေးလှုပ်ရှားမှုပေါ်မှာထားတဲ့မူဝါဒအပြောင်းလဲမရှိပါဘူးပေါ့လေ။အဲဒီထုတ်ပြန်ချက်ကလည်းပဲဒါအစိုးရရဲ့မူဝါဒမဟုတ်ဘဲနဲ့ပေါ့လေဒီ research လုပ်တဲ့ဒီအစုအဖွဲ့ရဲ့မူဝါဒပဲဖြစ်ပါတယ်ဒါကိုလည်းသူတို့ပြန်ပြီးတော့ fix လုပ်နေပါတယ်ဆိုပြီးတော့ကျွန်တော်တို့တော့အဲတုန်းကအကြောင်းပြန်ခဲ့တာရှိတယ်ဆိုတော့ပြောရမယ်ဆိုရင်တော့ဒီလိုမျိုးထုတ်ပြန်လိုက်တဲ့ဟာဒီ American ပြည်ထောင်စုရဲ့မြန်မာပြည်ပေါ်မှာထားတဲ့နိုင်ငံတိုင်းမူဝါဒကိုဟိုနိုင်ငံတိုင်းမူဝါဒပြောင်းလဲလို့ဖြစ်တာမဟုတ်ပါဘူးပေါ့လေဒီအရင်မူဝါဒအတိုင်းပဲရှိနေပါတယ်ဆိုပြီးတော့ကျွန်တော်တို့လည်းဆက်သွယ်ပြောဆိုလာတာရှိပါတယ်
အဲ့တော့ဒီတရားဝင်အစိုးရဖြစ်ပေါ့နော်သူတို့အတိမတ်ပြုတ်ဖို့ဆိုပြီးတောင်းဆိုနေတာအမေရိကန်အစိုးရကိုထောက်ပြပြောဆိုနေရလဲရှိရဆိုတော့အဲ့ဒီအလားလာရောဘယ်လိုမြင်လဲရှင
်ကျွန်တော်တော့သိမမြင်သေးဘူးဟိုပုံမှန်လေးလေးပြောသွားလို့ရှင်ပေါ့နော်ဥပမာတခြားသောဒီနိုင်ငံရေးအင်အားစုတွေ position တွေကိုဆက်သွယ်ဆောင်ဆက်ဆံဆောင်ရွက်တလို့မျိုးပဲပေါ့နော်ဆိုတော့ဒီနိုင်ငံတွေမှာမူဝါဒတွေရှိပါတယ်ဆိုတော့ဒီအစိုးရကိုဆက်ဆံတာမဟုတ်ဘူးဒီနိုင်ငံကိုဆက်ဆံတာဆိုတဲ့ဟာမျိုးပေါ့လေ recognition နဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့အစိုးရဆိုတဲ့အသုံးနှုန်းနဲ့ NUG ဆိုလဲ NUG လို့ပဲသုံးတယ်နောက်ပြီးတော့ representative လို့ပဲသုံးတယ်အစိုးရအနေနဲ့သူတို့မသုံးလာသေးပါဘူးဆိုတော့ပြောရမယ်ဆိုတော့ကျွန်တော်တို့ကဒီကြားထဲမှာဒီ official engagement လုပ်တယ်ဆိုတာကနိုင်ငံတကာဥပဒေတွေအရရောနိုင်ငံဒီနှစ်နိုင်ငံဆက်ဆံရေးပုံသဏ္ဍာန်ကြီး dynamic ကြီးပေါ့ပါအကြီးကျယ်တောင်းလဲသွားနိုင်တဲ့အခင်းချင်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကတော့တော်တော်နဲ့သူတို့ American အစိုးရအနေနဲ့တော့ဖြစ်လေအောင်မယ်လို့တော့မထင်ဘူးဒါတွေအားလုံးကလည်းကျမတို့မြေပြင်ပေါ်မှာကျမတို့ဘလောက်အလုပ်လုပ်နိုင်လဲလူထုနဲ့ကျမတို့ရဲ့ဂျာကဘလို့အနေထားမျိုးရှိလဲတော်လိုင်းအေးပေါ်မှာပဲပြန်ပြီးတော့မူတည်နေတာပေါ့နော်ဆိုတော့နိုင်ငံတကာထောက်ခံမှုဆိုတာလည်းပုံမှန်လေးလေးပြောရရင်တော့ကျမတို့လူထုနဲ့ကျမတို့တော်လိုင်းအေးမြေပြင်ပေါ်မှာဖြစ်ပေါ်လာတဲ့အောင်မြင်မှုတွေအပေါ်မှာပဲမူတည်ပြီးတော့ပြောင်းလဲလာတာဖြစ်ပြီးတော့တစ်ဖက်သက်တော့ဟိုဒီကျမတို့ဘက်ကစူးစမ်းအထောက်မှုကျမတို့ရဲ့အောင်မြင်မှုမရှိဘဲနဲ့သူတို့ဘက်ကလည်းအတိမတ်ပြုလာမယ်လို့တော့ကျမတို့မမျှော်လင့်ဘူးတစ်ချက်ပဲစိတ်ကောင်းစီကိုအတိမတ်မပြုဘဲနဲ့ကျမတို့ကို officially engagement လုပ်ဖို့တော့လိုတယ်အဲအဲ့ဒီဟာကိုတော့ကျမတို့ဆက်လက်ပြီးတော့တောင်းဆိုသွားမှာဖြစ်တယ် officially engagement ကိုဟိုတိကျပို့ပြီးတော့မြင့်တင်သွားဖို့လို့တော့လိုသေးတယ်လို့ကျမတို့မြင်ပါတယ
်ဟိုနောက်တစ်ချက်ကကြတော့ဟိုအခုဟိုဒီ American ပြည်ထောင်စုမှာပေါ့เนาะအရင်ဒေါ်အောင်ဆန်းစုကြည်အစိုးရလက်ထက်တုန်းကဒီနိုင်ငံသား3ငွေဖြစ် reserve လုပ်ထားတဲ့ဒီ dollar billion 1 billion ပေါ့เนาะ dollar ဟုတ်ကဲ့အဲ့ဒီ reserve လုပ်ထားတဲ့ဟာကိုအခုချိန်ဒီ NUG နေနဲ့ပေါ့เนาะလွှဲပေးဖို့ဆိုပြီးတော့ American အစိုးရကိုတောင်းဆိုထားရလဲရှိတာအခုအဲ့ဒီအချိန်ကြီးကဘာကြောင့် American အစိုးရဒီလောက်ထိဒီ reserve ban ဟိုထိန်းသိမ်းထားတဲ့ငွေလွှဲပေးကိစ္စကြန့်ကြာနေရလို့မြင်လဲရှင
်အကြောင်းပေါင်းများစွာရှိလိမ့်မယ်လို့တော့မြင်ပါတယ်ပထမအချက်ကလည်းပဲခုနပြောသလိုအစိုးတရားဝင်အစိုးရတရက်အနေနဲ့အဲကျမတို့ကိုနိုင်ငံတကာမှာအတိအမှတ်မပြုသေးတာကလည်းတင့်ချက်ပါမယ်နောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်နေတဲ့ territorial control အုပ်ချုပ်မှုတွေအပိုင်းပေါ်နိုင်ငံရေးစနစ်အပြောင်းအလဲတွေဒါတွေကိုလည်းအဲကျမတို့ကအခုချိန်မှာဟိုဘာပဲပြောပြောတိုက်ပွဲဝင်နေရစေကာလပဲဖြစ်နေသေးတဲ့ အချိန်မှရဲ့เนาะကျွန်မထင်ပါတယ်ဒီဟာလဲခုနကပြောသလို legitimacy နဲ့အသိမှတ်ပြုမှုနဲ့ recognition နဲ့ဆက်ဆက်နေတာဖြစ်တဲ့အတွက် recognition နောက်ကြမှာဒီဟာကဆက်ပြီးတော့ဟောလိုက်လာလိမ့်မယ်လို့ကျွန်မတော့မြင်တယ်အခုချိန်ထိတော့ဒီဟာကကျွန်မတို့တို့လို့ ठी လို့မရသေးပဲနဲ့ပေါ့လေထိမ့်သိမ်းခံထားရတဲ့အနေအထားမျိုးပဲရှိပါတယ်ဆိုတော့ခုနပထမအမမေးခဲ့တဲ့အဖြေနဲ့တော့ဆက်ဆက်နေပါတယ
်ဟုတ်ကဲ့ဆိုတော့ NUG အနေနဲ့ရောမျှော်လင့်ထားလာရှင်ဒီအခုဒီကိစ္စမှာပေါ့နော
်ကျွန်မပုံမှန်လင်းလင်းပြောမယ်ကျွန်တော်တို့နိုင်ငံတကာကိုတိတ်မမျှော်လင့်တော့ဟိုပြောရမယ်ဆိုလို့ရှင်လေတော်လိုင်းအောင်မြင်ဖို့ကကျွန်တော်တို့လူတို့နဲ့ကျွန်တော်တို့ပဲအဓိကကြရတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့အဲ့ဒီဟာအပေါ်မှာနိုင်ငံတကာကကျွန်တော်တို့အောင်မြင်ရင်သူတို့ကျွန်တော်တို့ကိုထောက်ခံလာလိမ့်မယ်မအောင်မြင်ဘူးဆိုလို့ရှင်တော့လေစွန့်ခွာသွားလိမ့်မယ်ပေါ့နော်ဆိုတော့ဒီ၃နှစ်အတွင်းမှာကျွန်တော်တို့ဗာမြင်လာရလဲဆိုတော့ကျွန်တော်တို့တိတိပပတော်လန်ရေးကိုအပြောင်းလဲဖြစ်စေနိုင်တဲ့အထောက်ပံ့ကနိုင်ငံတကာလာမှာမဟုတ်ဘူးကျွန်တော်တို့ပြည်သူလူထုနဲ့ကျွန်တော်တို့တော်လန်ရေးအင်အားစုတွေရဲ့ညီညွတ်မှုဒီရုန်းကန်မှုခွန်အားဒီရပဲလာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်လာတယ်ဒါပေမဲ့ဒီလိုပြောလို့နိုင်ငံတကာကအရေးမကြီးဘူးလို့ပြောတာမဟုတ်ဘူးဒါပေမဲ့ဟိုဥပမာပေးကြတယ်မလားဟိုမကျက်ဥထဲကအကျက်ကလေးအကောင်ပေါက်ဖို့ဆိုရင်အပြင်းအဖိအားတွေကြောင့်မဟုတ်ဘူးကို့အတွင်းကနေပြီးတော့ရုန်းကန်ပြီးတော့မှထွက်လာမှသာရကျွန်တော်တို့တိုင်းပြည်ကနိုင်ငံတော်အစ်အတွက်တော်လိုင်းရေးအစ်စ်စနစ်အစ်အတွက်ရုန်းကန်နေပြီးတော့မွေးဖွားလာရမှာဖြစ်တဲ့အတွက်ကြောင့်မို့ဒီဥပမာကိုပဲကျွန်တော်တို့ပေးချင်တယ်အပြင်းအလာတဲ့ pressure တွေဖိအားတွေဆိုတော့ကျွန်တော်တို့လူထုရဲ့လိုအပ်ချက်ကျွန်တော်တို့တိုင်းပြည်ရဲ့လိုလားတဲ့နိုင်ငံရေးပန်းနိုင်တဲ့ဒါရရှင်ညတူရာတွေရှိမယ်မတူရာတွေရှိမယ်ပေါ့နော်ဒီလိုမျိုးပဲလာကြမှာပဲဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့မိတ်ဆွေနိုင်ငံတွေများရင်များသလောက်ကောင်းတယ်ဒါပေမဲ့လည်းပဲဒီ၃နှစ်အတွေ့အကြုံရဆိုလို့ရှိရင်တော့ကျွန်မထင်တယ်နိုင်ငံတကာကလည်းသူ့မှာ issue တွေအများကြီးလည်းရှိသလိုမြန်မာအရေးနဲ့ပတ်သက်လို့ရှိရင်တော့တခြားသောထည့်သွင်းစဉ်းစားရမယ့်မဟာပြူဟာအကျိုးစီးပွားတွေနိုင်ငံကြီးတွေချားမှာရှိတဲ့ check and balance ကိုကြော်လွန်ပြီးတော့ကျွန်တော်တို့အရင်မှမစဉ်းစားဘူးလို့ကျွန်တော်တို့အဲ့ဒီလိုမြင်တယ်။ဒါကြောင့်မို့လို့ကျွန်တော်အခုနိုင်ငံတကာကိုလာတယ် advocate လုပ်တယ်ဆိုတော့ငါတို့ဟာနိုင်ခြေရှိတယ်ငါတို့ဟာ vision ရှိတယ်ငါတို့တိုင်းပြည်ကိုငါတို့ဘယ်လိုတည်ဆောက်မလဲဆိုတော့ငါတို့တွေချားမှာသဘောတူညီထားပြီးသားဖြစ်တယ်ဆိုတဲ့သတင်းစကားကိုပေးဖို့လို့လာတာဖြစ်ပြီးတော့အကယ်၍ကျမတို့အောင်မြင်မှုနဲ့အတူတူသူတို့လည်းအောင်လိုက်ပါခြင်းနဲ့ဆိုလို့ရှိရင်တော့ကျမတို့ထောက်ခံဖို့ပြောတာပဲဖြစ်ပြီးတော့ကျမတိတ်အများကြီးနိုင်ငံကမျှော်လင့်မှဒီတော်လိုင်းအောင်မယ်လို့လာမှအောင်လို့ဘယ်လိုပြောမလဲနိုင်ငံကအထောက်ပံ့ရမှအောင်မြင်မယ်လို့ယုံကြည်လို့လာနေတာမဟုတ်ဘဲနဲ့ကျမတို့အောင်မြင်မှုကနိုင်ငံကရဲ့အောင်မြင်မှုလည်းဖြစ်တယ်ဆိုတာကိုပြောဖို့လို့လာတာဖြစ်ပါတယ
်ဒီအခုအမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ဒီ Burma App ပေါ့နော်အဲ့ဒီ Burma App မှာဒီအခုဆိုရင် NUG တို့နောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပါသူတို့အတိမတ်ပြုတယ်ဆိုတာမျိုးဖော်ပြထားတယ်ပေါ့အတိမတ်ပြုတယ်ဆိုတာပေါ့နော်သူတို့နာမည်နဲ့ဖော်ထုတ်ပြီးတော့သူတို့ဒီ budget ပေးမယ်ဆိုတဲ့ကိစ္စကူညီပံ့ပိုးမယ်ဆိုတဲ့ကိစ္စတွေလည်းပါတော့ဒီ Burma App အခုအနေထားရအားတာချက်အားနေချက်တွေကအခုဘာတွေလဲရှင
်ဘာမှမရှိသေးဘူးပြောရမယ်ဆိုစာရွက်ပေါ်မှာပဲရှိသေးတယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီ implementation လုပ်တဲ့ agency တွေရဲ့သုံးနေတဲ့အဲခေါင်းစဉ်တွေပေါ့နော် project ခေါင်းစဉ်တွေ budget ခေါင်းစဉ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင် leadership training တို့ပြောချင်တာပေါ့နော်တခြားကျမတို့လိုအပ်နေတာတွေရှိတယ်ဥပမာဆိုပါဆိုအခုဆိုတော့ online ရေးရမြေပြင်အခြေအနေတွေအရာဟိုဘယ်လိုပြောမလဲ federal unit တွေပေါ်လာနေပြီဆိုတော့ local governance တွေကကျမတို့မှာအတွေ့အကြုံမရှိဘူးတကယ်လို့ဒီ online ရေးအလွန်ကာလမှာ power vacuum ဖြစ်စေလို့ဘူးတည်ငြိမ်မှုကိုလိုလားတယ်ဆိုရင်အဲ့ဒီတကယ်လိုအပ်တဲ့နေရာတွေမှာကျွန်တော်တို့အကူအညီလိုနေတာတွေအကူအညီပေးတဲ့ဒီ budget တွေကအဲ့ဒီမှာသုံးတင်တယ်လို့ကျွန်တော်ကမြင်တယ်အထူးသဖြင့် federal ပြည်ထောင်စုကိုထူထောင်တဲ့အခါမှာ federal unit တွေအကောင့်မို့လို့အဲ့တော့ mainstream မှာသွားနေတဲ့နိုင်ငံရေးညီမှန်းချက်ပန်းတိုင်နဲ့အထောက်ပံ့ဖြစ်မဲ့ inline ဖြစ်တဲ့အခုထိန်းချုပ်ဒေသတွေပေါ်လာနေပြီเนาะဒီ federal unit တွေအနေနဲ့ပေါ်လာနေပြီဆိုတော့ဒီ online ရေးကာလမှာကိုပဲကျွန်တော်တို့က federalization process ရဲ့အခြေခံလေးကစနေပြီလို့ပြောလို့ရတယ်။အဲ့တော့အဲ့ဒီ local governance ကြီးကျွန်တော်တို့ထိန်းချုပ်ထားတဲ့ဒေသန္တရအုပ်ချုပ်ရေးတွေမှာထိထိရောက်ရောက်ဖြစ်အောင်လို့အကူအညီတွေပေးတင်တယ်လို့ကျွန်တော်တို့မြင်တယ်။ဒီနယ်ပယ်တွေကိုအကူအညီပေးဖို့ပဲအဲကျွန်တော်တို့ဒီ American ပြည်ထောင်စုကိုရောနိုင်ငံတကာကပေါ့နော်အကူအညီပေးမဲ့အဲဒီ donor countries ကြီးရောကျွန်တော်တို့ဒီသတင်းစကားကိုပဲပေးပါတယ်။ဒါမှသာလေကျွန်တော်တို့တော်လန်ရေးနဲ့ဒီအကူအညီထောက်ပံ့မှုတွေက inline ဖြစ်မယ်မဟုတ်လို့ရှင်တော့ကို2021အာနာမသိန်းခင်တုန်းကအခြေအနေတုန်းက project title တွေအတိုင်း2021အာနာသိန်းပြီးနောက်ပိုင်းမှာလုံးနေရဆိုပြီးဘလို့မှအနာနဲ့စီတဲ့မှာမဟုတ်ဘူး။ပြောရရင်တော့ American ဒီလူလူရဲ့အခွန်ကဏ္ဍမျိုးတွေကအနာနဲ့စီလွဲတဲ့နေရာမှာလုံးလုံးမမအသုံးချတယ်လို့ပဲဖြစ်နေလိမ့်မယ်လို့ကျွန်တော်တော့မြင်တယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်ဆင်မအောင
်ကျေးဇူးတင်ပါတယ
် POA Studio လာပြီးတော့တက်ဆုံပြုပေးရတဲ့ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ကျွန်မလည
်းဒါကတော့ NUG နိုင်ငံသားဝင်ကြီးဒေါက်စင်မောင်ကဒီ VOA စတူဒီယိုကိုလာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့တာပါ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုရမှာပါမြန်မာနိုင်ငံမှာ2024 February လတရက်မှာစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်တော့မှာဖြစ်ပြီးတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာရောအခြားဒေသတွေမှာပါစစ်မီးတောင်လောင်နေစေဖြစ်ပါတယ်အခြေခံစားတောက်ကုန်ဈေးတွေမြင့်တက်လောင်စာဆီပြက်လက်အိုးအိမ်ပျောက်ဆုံးပြေးကြရသူတွေတခါအဲ့ဒီအခြေအနေတွေပြည်သူတွေဟာဆိုးဆိုးရွံ့ရွံ့ရင်ဆိုင်နေရပါတယ်ဒီလိုအခြေအနေတွေကလည်းပြေလျှော့မဲ့ပုံမတွေ့ရသေးပါဘူးဒီအခြေအနေမှာတော်လန့်ရေးရေချိန်အမြင့်ဆုံးရောက်နေပြီးတော့စစ်တပ်ပြိုလဲမဲ့အနေအထားရှိနေပါသလားမီဒီယာတွေမှာဘယ်လိုရေးသားနေကြပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်တပ်အာဏာသိမ်းတဲ့3နှစ်ပြည့်ချိန်မှာမြန်မာနိုင်ငံတော်လှန်ရေးအမြင့်ဆုံးအနေအထားကိုရောက်နေပြီလားတနည်းအားဖြင့်စစ်တပ်ပြုမှတ်ကိုရောက်နေပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဗိုလ်ချုပ်မှုကြီးမေအောင်လှိုင်ခေါင်းဆောင်တဲ့စစ်တပ်ဟာ2020ရွေးကောက်ပွဲရလဒ်ကိုလက်မခံငြင်းပယ်ပြီးပြည်သူလူထုစံတာကိုလစ်လျူရှုကာရွေးကောက်ခံအရသာအစိုးရကိုဖြုတ်ချအာဏာသိမ်းခဲ့တာ2024 February 1ရက်ဆိုရင်3နှစ်ပြည့်ပါပြီ။အာဏာသိမ်းစစ်ကောင်စီတပ်တန်း3နှစ်ပြည့်ပြီဖြစ်တယ်လို့လက်နက်အားကိုးနဲ့အကြမ်းဖက်အာဏာသိမ်းတဲ့စစ်တပ်ကိုဆန့်ကျင်တော်လှန်ခဲ့တဲ့ပြည်သူလူထုရဲ့ຫນွေဦးတော်လှန်ရေးကြီးဟာလည်း3နှစ်နီးပါးရှိလာခဲ့ပြီဖြစ်ပါတယ်။စစ်ကောင်စီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရာစုကအရေးပေါ်အခြေအနေကြီးညာပြီးနိုင်ငံတော်အာဏာကိုရယူခဲ့ပါတယ်။အရေးပေါ်ကာလတက်တန်းကိုလည်းတစ်နှစ်တတ်မှတ်တယ်လို့ကြေညာခဲ့ပါတယ်။အရေးပေါ်ကာလတစ်နှစ်တတ်မှတ်တယ်လို့ဆိုပေမဲ့တစ်နှစ်ပြည့်ပြီးနောက်ပိုင်းမှာအရေးပေါ်ကာလကို6လတစ်ကြိမ်တက်တန်းတိုးလာခဲ့တာ4ကြိမ်ရှိခဲ့ပါပြီ။စစ်ကောင်စီအနေနဲ့အရေးပေါ်ကာလတက်တန်းကိုအခုလို4ကြိမ်အထိတိုးခဲ့တာဟာသူတို့ကင်ဆွဲထားတဲ့2008အခြေခံဥပဒေနဲ့ကိုမကိုက်ညီဘူးလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြကြပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC တို့အပါအဝင်တော်လှန်ရေးအင်အားစုအသီးသီးကလည်း2008အခြေခံဥပဒေကိုလက်မခံဖျက်သိမ်းကြောင်းထောက်ပြကြညာထားပြီးဖြစ်တာလည်းတွေ့ရပါတယ်။
အာနာဒိန်စစ်ကောင်စီဟာသူလုံးဆောင်မဲ့လုပ်ငန်းစဉ်5ရပ်ကိုထုတ်ပြန်ထားပါတယ်။လုပ်ငန်းစဉ်4မှာထောက်ရရင်းရရင်ရရှိရေးအတွက်တနိုင်ကလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ပါအတိုင်းဆောင်ရွက်မယ်။လုပ်ငန်းစဉ်5မှာအရေးပေါ်ပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရင်ရွေးကောက်ပွဲကျင်းပမယ်။အနိုင်ရပါတီကိုအာဏာလွှဲမယ်လို့ဆိုပါတယ်။ထောက်ရရင်းရရင်အတွက်ဘလောက်ဆောင်ရွက်နိုင်တယ်တော့မသိပါဘူး။အာနာသိန်းသာ3နှစ်ရှိချိန်မှာတော့ပြည်ရင်းစစ်ပိုးမှုကျယ်ပြန့်လာပြီးတော့မြန်မာနိုင်ငံမှာရှိတဲ့မြို့နယ်ပေါင်းရဲ့68ရာခိုင်နှုန်းဖြစ်တဲ့မြို့နယ်ပေါင်း220မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ ISP မြန်မာရဲ့လေလာချက်မှာဖော်ပြထားတာတွေ့ရပါတယ်။စစ်ကောင်စီဟာရွေးကောက်ပွဲလုပ်မယ်လို့တစားစားအော်နေပေမဲ့လည်းရွေးကောက်ပွဲဘယ်စီဘယ်ဝယ်မှမသိသေးဘူးလို့ဆိုရမှာပါ။အခုထိရွေးကောက်ပွဲကျင်းပမယ့်အချိန်မတက်မတ်နိုင်သေးပါဘူး။ဒီကြောင့်ကိုမင်းစီမသတင်းဌာနကစာရေးဆရာမမတိတာစန်းကြောင်ကိုအင်တာဗျူးမှာပေးပါတယ်။မတိတာစန်းကြောင်ကအခုချိန်မှာရွေးကောက်ပွဲအကြောင်းပြောတာအတော်လေးတော့ရင်ဆိုင်ကောင်းတယ်။ဘာမှရေးရရမရှိတဲ့အချိန်ဒီမှာရွေးကောက်ပွဲလုပ်ပြီးမြမနိုင်ငံရဲ့အခင်းအကျင်းကြီးကိုပြောင်းလဲပေးနိုင်မယ်လို့ထင်တာတော်တော်ရေးဆိုင်ကောင်းတယ်လို့ပြောကြခဲ့ပါတယ်။
2010ကနေ2020အတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာပြည်သူတွေရရှိခံစားနေရတဲ့တည်ငြိမ်မှုနဲ့ဒီမိုကရေစီအခွင့်အရေးတွေတိုးတက်ဖွံ့ဖြိုးမှုအရှိန်ရလာတဲ့စီးပွားရေးပညာရေးနဲ့ကျန်းမာရေးအခြေအနေတွေဟာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အခြေအနေတွေအလုံးဆုတ်ယုတ်ပျက်စီးခဲ့ရတယ်ဆိုတာကတော့မငြင်းနိုင်တဲ့အချက်လို့ဆိုရမှာပါ။ရွေးကောက်ပွဲကတဆင့်ပြည်သူစန္ဒမဲနဲ့ရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုလက်နဲ့အားကိုးနဲ့ဖြုတ်ချအာဏာသိမ်းတဲ့စစ်တပ်လုံရက်ကိုလက်မခံနိုင်တဲ့အတွက်လူထုလူဒန်းစားအသီးသီးပါဝင်တဲ့တိုင်းရင်းသားပြည်သူတွေဟာနိုင်ငံတော်မှာစန့်ကျင်စန္ဒပြကြတယ်။ပြည်သူတွေငြိမ်းချမ်းစွာစန္ဒပြတာကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တယ်။အဆုံးမတော့ဒါဒါချင်းလှန်လှန်ချင်းအတွေးခေါ်နဲ့ကြီးပြင်းလာတဲ့စစ်တပ်ကိုခုခံတော်လှန်ဖို့လူငယ်တွေဟာလက်နက်ကင်တော်လှန်ရေးနီလန်းကိုမဖြစ်မနေရွေးချယ်ရတဲ့စီဆက်ရောက်ခဲ့ပါတယ်။
လက်နက်ကိုင်တော်လှန်ရေးကိုအဓိကအခြေပြုတဲ့မြမတွေဦးတော်လှန်ရေးဟာ၃နှစ်ကာလတိုင်ခဲ့ပါပြီ။ဒီ၃နှစ်တာကာလအခြေအနေနဲ့တော်လှန်ရေးရဲ့လာရအပေါ်ဘလို့မြင်ပါသလဲလို့အမေရိကန်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုတိယဗိုလ်မှူးကြီးဒေါက်တာပီပီဝင်းဘတ်ကိုမေးတဲ့အခါအခုလိုပြောပါတယ်
။မြမတော်လှန်ရေးဟာ၃နှစ်မြောက်ရောက်လာတဲ့အခါမှာတော်တော်ပဲအားကောင်းလာတယ်အချိန်ကြီးအများကြီးရှိလာတယ်နောက်ပြီးစစ်တပ်ဘက်ကလည်းတော်တော်များများကြဆုံးနေတာတွေတွေ့ရတယ်အဲဒါကြောင့်မလို့လဲ tipping point ရောက်ပြီလို့ပြောလို့ရတယ်စစ်တပ်ထဲမှာလည်းကြည်လိုက်အခုဆိုအရင်ပဲသူတို့ရဲ့စိတ်ဓာတ်တွေကျတာတွေများတယ်အဲဒါကြောင့်မလို့လဲ defection တွေများလာတယ်ရှေ့တန်းမှာတိုက်လို့ရှိလို့ရှင်တဲ့ကြဆုံးတာတွေပုံမပြတော့များတယ်အဲဒါကြောင့်မလို့လဲလက်နဲ့ချတာတွေအလင်းဝင်တာတွေဖြစ်လာတယ်တချို့တွေဆိုစခန်းတွေလည်းလက်လွတ်လိုက်ရပြီအရေးကြီးတဲ့စခန်းတွေလည်းလက်လွတ်ရလိုက်ရပြီဆိုတော့ဒီမှာအရင်ပဲအရှိန်ကြီးကောင်းနေတယ်အဲ့ဒါဘာကြောင့်လဲဆိုတော့တော်လိုင်းရေးဘက်ကပူပေါင်းဆောင်ရွက်နိုင်လို့အဲ့ပူပေါင်းဆောင်ရွက်နိုင်တဲ့အခါမှာအရှိန်ရလာပြီးတော့အဲ့ဒီအရှိန်ရှိနေတဲ့အခါမှာတရုတ်ပြောလဲတရုတ်လာတာလဲဘာမှမရဘူးသူပါသူအရှိန်နဲ့ဖြစ်နေလိမ့်မယ်။ဒါကြောင့်မလို့2024ကအရန်ရေးကြည့်တယ်။ tipping point ကနေ end point လို့ရောက်ဖို့အတွက်ကိုဒီထက်ပို့ပြီးတော့ပူပေါင်းဆောင်ရွက်ရမယ်။အခုအချိန်မှာ dip ဆိုတဲ့ view ဟာကိုပို့ပြီးတော့သုံးနိုင်လို့ရှိရင်ဒီ tipping point ကိုရောက်ဖို့အရန်မြန်လိမ့်မယ်။ dip ဆိုတာ defection international pressure เนาะ now people support ဆိုကျွန်မပြန်ပြောတာလေ။အဲ့ဒီအဥ္စာကိုအဓိကထားပြီးတော့လုပ်နိုင်မယ်ပူပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်ဒီ2024မှာတကယ်end point ကိုရောက်ဖို့အများကြီးဖြစ်နိုင်တယ
်။ဒေါက်တာမီမီဝင်းဘတ်ကတော့မြမနွေဦးတော်လှန်ရေး၃နှစ်ပြည့်ချိန်မှာတော်လှန်ရေးရဲ့အမြင့်ဆုံးအနေထားတော်လှန်ရေးရဲ့အရေးကြီးဆုံးအချိန်တနည်းအားဖြင့်စစ်တပ်ပြိုမှာ tipping point ကိုရောက်ရှိနေပြီ။တော်လှန်ရေးအင်အားစုတွေအခုတည်းပိုပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုရင်2024မှာတော်လှန်ရေးရဲ့အဆုံးသတ်end point ကိုရောက်ရှိနိုင်တယ်လို့သုံးသပ်ထားပါတယ်။ဆောင်းပါခြင်းဂျွန် NS ကတော့သုံးသပ်သူတချို့ကစစ်တပ်ပြိုလဲဖို့တဲတဲလေးပဲကြံတော်တယ်။တချို့ကတော့အဲ့ဒီလိုပြောဖို့စောသေးတယ်။စစ်တပ်ဘယ်အချိန်ပြုတ်ကြမယ်ဆိုတာပြောရခက်တယ်။ဒါပေမဲ့စစ်တပ်ဟာပုံမှန်အခြေအနေရောက်အောင်ပြန်လည်တည်ဆောက်ဖို့ဆိုတာကတော့ဖြစ်နိုင်ခြင်းမရှိတော့ဘူး။တချိန်တည်းမှာပဲစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတွေကြားမှာပူပေါင်းဆောင်ရွက်မှုကအတော်လေးအားနည်းနေသေးတယ်လို့ ARD သတင်းဌာနကဖော်ပြခဲ့တယ်။မြန်မာနိုင်ငံကိုဖျို့ဖျဲပြိုကွဲသွားနိုင်တဲ့အခြေအနေကကဲတင်နိုင်ဖို့တခုရီးသောနည်းလမ်းကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တနည်းအားဖြင့်ကိုယ့်ကျမကိုဖန်တီးခွင့်ပေးရေးဖြစ်တယ်ဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ။
ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ရခိုင်မြောက်ပိုင်းကတိုက်ပွဲတွေဟာတရုတ်စီမံကိန်းတွေရှိနေတဲ့ရခိုင်တောင်ပိုင်းကိုအခုနှစ်စန်းပိုင်းကစပြီးတော့ကူးဆက်လာနေပါတယ်အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
ရခိုင်တပ်တော်နဲ့စစ်ကောင်စီရဲ့ကြားတိုက်ပွဲတွေဟာအခုနှစ်ဇန်နဝါရီလစာပိုင်းကစပြီးတရုတ်စီမံကိန်းတွေရှိနေတဲ့ရခိုင်ပြည်နယ်တောင်ပိုင်းအထိကျယ်ပြန့်လာပါတယ်စစ်ကောင်စီရဲ့ဒဏ္ဍာရီရေတပ်ဌာနချုပ်ကိုရခိုင်တပ်တော်ကဇန်နဝါရီ22ရက်မှာတိုက်ခိုက်ခဲ့ပါတယ် ဒါဟာတလအတွင်းနှစ်ကြိမ်မြောက်တိုက်ခိုက်မှုဖြစ်ပြီးဇန်နဝါရီ၈ရက်မှာလည်းတစ်ကြိမ်တိုက်ခိုက်ခဲ့ပါသေးတယ်။တညောင်ရီရေတပ်ဌာနချုပ်ဟာရခိုင်မှာအကြီးဆုံးရေတပ်စခန်းဖြစ်ပြီးကြောက်ဖြူမြို့နယ်မှာရှိပါတယ်။တရုတ်စီမံကိန်းတွေဖြစ်တဲ့အထူးစီးပွားရေးဆောင်တဲ့ရထားလမ်းကားလမ်းစီမံကိန်းတွေကြောက်ဖြူမြို့နယ်မှာရှိနေတာပါ။ကြောက်ဖြူနယ်မဝေးလှတဲ့ရံပြင်းမြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဖွဲ့အကြားအပြစ်ရဖို့ဟိုက်ကင်သဘောတူညီချက်ရှိခဲ့ပေမဲ့ရခိုင်ဒေသမှာတော့တနက်တန်မဆဲသွားတဲ့အပြင်ပိုပြီးပြင်းထန်လာပါဗျ။အခုနှစ်ဇန်နဝါရီ၁၇ရက်မှာဟိုက်ကင်သဘောတူညီချက်ရရှိခဲ့တာပါ။တရုတ်နိုင်ငံရဲ့ဂျာဝင်စစ်စပ်မှုနဲ့အပြစ်ရဖို့သဘောတူခဲ့တာဖြစ်ပါတယ်။သဘောတူညီချက်နောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေတိတိတတ်တတ်ရော့သွားပါဗျ။ဒါပေမဲ့ရခိုင်စစ်မျက်နှာတစ်ခွင်လုံးမှာတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့စစ်တွေမြို့ကိုပါစစ်ရေးအရာချင်းချောက်လာပါတယ်။အခုနှစ်ဇန်နဝါရီ24ရက်မှာပောက်တော်မြို့ကိုရခိုင်တပ်တော်ကထိန်းချုပ်လိုက်ပါတယ်။စစ်တွေမြို့ဟာပောက်တော်မြို့နဲ့ဆက်နွယ်မိုင်သာဝေးတာပါ။ရခိုင်တပ်တော်အနေနဲ့ရခိုင်ပြည်နယ်ကစစ်ကောင်စီစခန်း186ခုထက်မနည်းဘူးလဲသိမ်းပိုက်ထားပါတယ်။အများဆုံးကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ပေါင်တော်မျိုးကစစ်ကောင်စီစခန်းတွေပါဇန်နဝါရီ14ရက်တုန်းကလည်းပလောဝမြို့နယ်ကိုထိန်းချုပ်နိုင်ပြီလို့ရခိုင်တပ်တော်ကကြေညာခဲ့ပါတယ်ရခိုင်နယ်ချင်းနေသားတွေကစစ်ကောင်စီတပ်တွေဟာစိတ်တက်ပြက်ပြပြီးထွက်ပြေးတာနဲ့လက်နက်ချတာတွေလှုပ်လာကြပါတယ်ဇန်နဝါရီ16ရက်မှာကြောက်တော်အခြေဆိုင်ခလာရ539တပ်ရင်းတစ်ခုလုံးလက်နက်ချခဲ့ပါတယ်ဒါကရခိုင်စစ်မျက်နှာမှာပထမဆုံးတပ်ရင်းလိုက်လက်နက်ချမှုဖြစ်ပါတယ်။တပ်မိသားစုဝင်တွေပါဝင်အင်အား300ဝန်းကျင်လက်နက်ချခဲ့တာပါ။ရခိုင်တပ်တော်နဲ့တိုက်ပွဲတွေမှာအိန္ဒိယဘက်ကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား932ဦးထက်မနည်းရှိခဲ့ပါပြီ။ဒါ့အပြင်ချင်းတော်လိုင်းရဲ့တပ်ဖွဲ့တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာလည်း103ဦးထက်မနည်းအိန္ဒိယကိုထွက်ပြေးခဲ့ပါသေးတယ်။
ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့တနင်္ဂနွေညချမ်းတိုင်းထုံးလွှင့်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါရှင
်ဒီရခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
ဒီကိုစာမြေးရေးနေကြဦးဆိုင်ကန်တုံးဆိုတဲ့တော်ရှင်ကျမတို့ထုတ်လွှင့်ပေးနေကြ Facebook ကကျမတို့ထုတ်လွှင့်ပေးနေကြအစီအစဉ်အောက်မှာမှတ်ချက်လာပြီးရေးလာတာတွေ့လိုက်ပါတယ်ရှင်ဦးဆိုင်ကန်တုံးရဲ့ရုပ်ကိုလည်းမြင်လိုက်ရပါတယ်နော်ဦးဆိုင်ကန်တုံးကမင်္ဂလာပါရှမ်းပြည်ရဲ့စောင်းချမ်းညလေးပါ VOE အေးရတဲ့ကနေနားတော်ရဆင်နေပါရယ်ခင်ဗျာတဲ့ဟုတ်ကဲ့ရာဇီဥရတော်တော်အေးမယ်လို့ထင်မိပါတယ်နော်အခုလိုမျိုးအစီအစဉ်နားဆင်ရင်လည်းမှတ်ချက်လာရေးလာတဲ့အတွက်ကြောင့်မလို့ဦးဆိုင်ခန်းထုံးကိုမျိုးတော့မှတ်မိပြီးတော့ဒီစာလေးကိုဖော်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးထူးတင်ပါတယ်နောက်ထပ်သောရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခက်တူတူရေးလာတာပါဒါပေမဲ့နာမည်မဖော်ပြစီခြင်းနဲ့သောရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ဌာနတစ်ခုလုံးကျမ်းမာပါစေနောက်တစ်ပေါင်းများစွာလဲ VOE တည်ရနိုင်ပါစေမြန်မာပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စေခြင်းတဲ့သူတွေကိုကျွန်မတတိထားပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကျွန်တော်ကနေပြည်တော်သားတယောက်ပါတဲ့ VOE ကိုကျွန်တော်ငငယ်လေးတည်းကတီးလုံးကြားရင်အရန်ကိုမှတ်မိနေခဲ့တာပါဆုံးသွားတဲ့ကျွန်တော်ရဲ့ဖေက Radio တရှဲရှဲနဲ့ကျွန်တော်နားရိုက်သွင်းခဲ့သလိုပါပဲ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ် ဖီယိုရဲ့အတန်ကြားလိုက်တဲ့အဖေကိုသတိရပါတယ်တဲ့ဟုတ်ကဲ့ပါဒီလိုစာတွေလည်းမကြာခဏရေးတတ်ပါတယ်နော်ဖခင်ဖြစ်သူအဖို့ဖြစ်သူဗီဒီယိုကိုအစီအစဉ်တွေကိုနားဆင်နေတဲ့ကြောင့်မလို့ဆက်ပြီးတော့နားထောင်ပြစ်တယ်ဆိုတော့ရေဗီဒီယိုနားထောင်ပြစ်ရင်မိဘဆွေမျိုးတွေကိုသတိရပြစ်တယ်ဆိုတဲ့စာတွေမကြာခဏရရှိပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်နောက်ထပ်သွားရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆုမင်းဖြစ်ပါတယ်သူကဗီဒီယိုအစီအစဉ်တွေကိုရှာမတွေးလို့ပါဆိုတော့ရေးလာပါတယ်
ကျွန်တော် view တခါမှစာမရေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် view ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မတ်စုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် view ရဲ့ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုစုမင်းကြီးကျွန်တော်တို့ view ကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာဆင်းနေကြဆောင်ပြီးတော့နားထောင်ပုံရတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကိုစုမင်းပြောတာဟုတ်ပါတယ်မတ်စုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျွန်တော်တို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆုမြင့်မွန်ထုတ်လွှင့်ပေးနေပါတယ်။အပတ်စဉ်ရေဒီယိုအစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်။နောက်ပြီးတော့ခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျွန်တော်တို့ဆီမှာကဒီကိုစုမင်းပြောထားတဲ့အထက်မှာပဲပါတယ်။နန်းလောင်တင်ဆက်တဲ့ဥရုရာသီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်เนาะဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်ပြည်ဝင်ကိုရေးလာကြတဲ့စာရီတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ်နေစဉ်ဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်သူတို့ခြေရွာမှာအတ္တမစစ်သားစုဆောင်းနေပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့သဘောထားအမြင်စာလေးကိုဖော်ပြပေးချင်ပါတယ
် PNU ကတရွာကိုစစ်သား၈ယောက်စုပြီးတော့စစ်သားတွေကိုလိုက်စုဆောင်းနေရတယ်မဖြစ်မနေတွားခိုင်းမဲ့သဘောမှာရှိပါတယ်ကျွန်တော်အရန်စိုးရင်ရပါတယ်ကျွန်တော်တို့အိမ်မှာညီလေးနဲ့အမေတယောက်တည်းကျန်ခဲ့တာညီလေးကပါသွားရင်တော့အမေဦးတယောက်တည်းကျန်ခဲ့မှာကိုအရင်ပဲစိုးရိမ်မိပါတယ်ဝင်ရရင် PNU ထဲကိုမဝင်စေချင်ပါဘူး PNL တဲဝင်စစ်ကနည်းနည်းတက်တာလို့ယာသေးတယ်ဗျာပြပရောက်နေပြီမဲ့စစ်ကရွာတဲ့အိမ်ထဲရောက်နေပါတယ်စိတ်တော့ကတွေဖြစ်ရပါတယ်သူတို့လူရက်တွေရတန်းကရောက်အောင်လို့ view ကနေတဆင့်ပြောပြပါမြန်မာပြည်အများဆုံးငြင်းညမ်းပါစီလို့ဆုတောင်းပါတယ
်ဒီတော်ရရှင်ကပြပရောက်နေပြီမလဲကျွမ်းမကြံခဲ့တဲ့ညီလေးကိုစိတ်ပူလို့ပါလို့ရေးလာပါတယ်။သူကစစ်ထဲဝင်ရရင်တော့စစ်ကောင်စီလက်အောက်ခံ PNO တက်ထဲတော့မဝင်ချင်ပါဘူးလို့သူ့ရဲ့သဘောထားကိုရေးလာတာဖြစ်ပါတယ်နော်။အခုဆက်ပြီးတော့နာမည်တော့မဖော်ပြပါနဲ့။အခုညီလေးတောင်းကျင်လို့ပါလို့ရေးလာတဲ့တော့ရှင်ရဲ့အစားကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။အခုညီလေးတောင်းကျင်လို့ပါခင်ဗျာ။နိုဝင်ဘာလ2ရက်နေ့ကခုတ်ခိုင်မြို့နယ်တမိုးညင်းမှာဖမ်းဆီးထိန်းသိမ်းထားတဲ့မတ်ကြီးလက်လက်တင်အခုချိန်ထိပြန်လည်လွတ်မြောက်နိုင်ခြင်းမရှိသေးတဲ့အတွက်မိဘမောင်နှမသားချင်းတွေကစိတ်ပူပင်တဲ့အကြောင်းသတင်းဆက်ပြီးပါအောင်ခင်ဗျာအဖမ်းခံရတာကတော့ TNL အဖွဲ့ကဖြစ်နေလို့ပါအဆက်အသွယ်တော့ရပါတယ်ဒေသခံလူကြီးတွေနဲ့ပြန်ခေါ်တော့ဘူးကြီးမရှိလို့ပဲပြောနေလို့ပါနေရတာကလည်းမင်းကလေးတယောက်တည်းဆိုတော့အားငယ်နေမိတယ်လို့ပြောပါတယ်အသက်က18နှစ်ပဲရှိပါသေးရဲ့ VOE သတင်းကတာဝန်ရှိသူဘူးကြီးဆက်သွယ်အကူအညီတောင်းခံလိုပါတယ်ခင်ဗျာ
โอเคသူကစာရေးပြီးတော့ messenger တဲ့ကိုတပ်ပုံလဲပို့ထားတာပါပြီးခဲ့တဲ့ဗုဒ္ဓဘုရားဇန်နဝါရီလ24ရက်နေ့တော့သူစာထည့်ရေးလာပါတယ်ပြန်လဲလွတ်မြောက်လာပါပြီတဲ့တပ်ပုံလေးလဲပါပါတယ် view ကဆက်သွယ်ပေးလို့လားတော့မသိပါဘူးအထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ကျွန်တော်တို့ဆက်သွယ်ပေးတာမဟုတ်ပါဘူးဒါပေမဲ့အထူးဝမ်းသာပါတယ်နော်ကျွန်တော်တို့က view သတင်းဌာနအနေနဲ့ဖြစ်ပေါ်တဲ့သတင်းကိုပဲတင်ပြရတဲ့သတင်းဌာနဖြစ်လို့ဒါမျိုးကိုလည်းတော့ပြောလို့တော့မရနိုင်ပါဘူးနော်ပါဝဲဖြစ်ဖြစ်ဖန်ခံထားရတဲ့သမီးလေးပြန်ပြောလွတ်လာတယ်ဆိုလို့အထူးဝမ်းမြောက်မိပါတယ်ရှင
်လာရှိုတီဘောလမ်းမှာအတင်းအဓမ္မငွေကြေးကောက်ခံမှုရှိပါတယ်ဆိုပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ
်လာရှိုမန်ဆန်တီဘောလမ်းမှာ TNLI တပ်ဖွဲ့ဝင်တွေပင်လုံမှာဆက်ကြီးထက်ကောက်နေပါသေးတယ်ဒဇမလာမကုန်ခင်နှစ်ပတ်လောက်ကပါပထမရက်ကကားခွန်ဆောင်ဖို့ပြောပါတယ်ပြီးလိုက်ပါတယ်ဒုတိယရက်ကျတော့အဲ့အခွန်ဆောင်ဆောင်ရွက်နဲ့တွားလောက်ခင်ပြီးပါတယ်ယနေ့တတိယရက်မှာကျတော့အခွန်ဆောင်ဆောင်ရွက်တသက်မရတော့ပါဘူးအတွားကုံအခွန်ပါပါဇက်စည်းနဲ့တောင်းပါတယ်အပြန်မှာလဲကုံထက်တင်လာလို့ကုံစုံခွန်ထက်တောင်းပါတယ်ငယ်တဲ့ပမာဏမဟုတ်ပါဘူး တောင်းကနေပြီးတော့တိုင်ကနန်းထိပေးရတဲ့ကားလည်းရှိပါတယ်။ကားခွန်ဆိုတာကအကုန် PC လို့အစကပြောပါတယ်။အခုကသွေးဆုပ်စရာကားနဲ့လာတော့ရှိနေတဲ့ကားတွေကိုနီးမျိုးမျိုးနဲ့ဂုတ်သွေးဆုပ်ပါတော့တယ်။ဒီတိုင်းဆက်သွားနေမယ်ဆိုရင်ကားမောင်းစားလို့ဘလို့မှအဆင်ပြေပြေတိုင်တော့လို့အခုလိုမျိုးရေးတာပါ။ TNL အထက်လူကြီးတွေလက်အောက်ငယ်သားတွေကိုထိန်းပေးဖို့မြစ်တိုင်ခံပါတယ်။တော်လိုင်းလမ်းစဉ်အောင်မြင်မယ်နဲ့ပြည်သူထောက်ခံမှုဆုံးရှုံးသွားရင်တမရလူပြုတ်괴သွားနိုင်ပြီးတော့ရေရှည်မှာပြည်သူတွေအမြင်ဆိုးနေတာရင်ဆိုင်ရမှာကိုခေါင်းဆောင်တွေလည်းလူလာမယ်မဟုတ်ဘူးလို့ထင်ပါတယ
်။ဒါကတော့သူတို့ပြည့်ရဲ့တိုင်းသားနေမြေတွေအဝေးပြေးလမ်းတွေမှာငွေကြေးကောက်ခံမှုတွေရှိပါတယ်ဆိုတော့သောရရှင်တယောက်မကြေမနက်စားရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမရင်ရက်ချင်ပါတယ်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ဒီ VOA မြန်မာပိုင်းရဲ့ညချမ်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေလည်းဖန်ယူနားဆင်နိုင်ပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတစ်ကောင်ကသူ့တခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4,000ကိုကိုက်ပစ်လိုက်ပါတယ်ဂျပန်နိုင်ငံ9လေလံတင်ပွဲမှာတော့တူနာ9တကောင်ကိုအမေရိကန်ဒေါ်လာ8သိန်းနီးပါးနဲ့လေလံတင်ရောင်းချခဲ့ပါတယ်ဒီလိုထူးခြားစံပြတဲ့သတင်းတွေကိုကိုဝေးခန့်မောင်နဲ့အတူမတ်အီတန်စင်ကပြောပြမှာပါရှင
်ရေဂန်ပြောင်းစုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတကောင်ကသူ့တခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4,000ကိုကိုက်ပစ်လိုက်ပါတယ်အိမ်နောက်ဖေးချန်ပီယံနေတဲ့အတွက်လုံသမားတွေကိုငွေချေပေးဖို့ဘဏ်ကနေငွေထုတ်လာပြီးမိဖို့ကြောင့်လည်းမှခဏချထားတော့မိနစ်30လောက်အတွင်းမှာပဲခွေးလေးစီစီလ်ကပတ်စံတွေကိုအကုန်စုပ်ဖြဲပြီးကိုက်ပစ်လိုက်တာဖြစ်ကြောင်းသခင်ဖြစ်သူကလေတန်ကပြောပါရယ်ငွေဆက်ကူတွေကိုဟတ်ထိုးဝါစာမြိုချလိုက်တဲ့အတွက်အစာမကြေဝမ်းပြက်ပြီးခွေးလေးစီစီလ်က MB1 သွားတာကိုလည်းကလေတန်နဲ့သူ့ဇနီးကယ်ရီတို့ရှင်းရပါသေးတယ်သူတို့ငွေထုတ်ခဲ့တဲ့ဘဏ်ကိုဖုန်းဆက်ပြီးကျမတို့အိမ်မွေးခွေးကပတ်စံတွေကိုစားလိုက်လို့ဘယ်လိုလုပ်ရမလဲလို့မေးတော့ခွေးတွေကငွေဆက်ကူအနှံ့ကိုကြိုက်တတ်တာကြောင့်အဲ့တို့ဖြစ်တတ်ပါတယ်လို့ဘဏ်မန်နေဂျာကပြောပါတယ်အမှတ်စဉ်တွေကိုဖတ်လို့ရသေးတဲ့ငွေဆက်ကူတွေရှိသေးရင်တော့ပတ်စံအစားတို့လဲပေးမယ်လို့ဘဏ်ကပြောတာပါ ခွေးလေးစစ်စဲကအရင်ဒါမျိုးမလုပ်ဘူးပါဘူးလို့သူ့တခင်တွေကကာကွယ်ပြောဆိုပြီးသူစားလိုက်တဲ့ပတ်စံတော်တော်များများကိုဗန်ကပြန်အစားထိုးပေးနိုင်ခဲ့တယ်လို့လည်းသူ့တခင်တွေကပြောပါတယ်ခင
်ဗျာ။ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်သက်ကူးချိန်တိုင်းနှစ်စဉ်ကျင်းပလေရှိတဲ့ငါးလီလန်တင်ပွဲမှာဒူနာ၅တကောင်ကိုအမေရိကန်ဒေါ်လာ၈သိန်းနီးပါးနဲ့ဂျန်နွေလ၅ရက်နေ့တုန်းကလီလန်တင်ရောင်းချခဲ့ပါသည်။ငါးအသားစိတ်အလွာလိုက်စားတာနဲ့ထမင်းပြူနဲ့ရောလိုက်တဲ့ဆူရှိစားသုံးရောင်းချမှုနဲ့ကြော်ကြတဲ့ဂျပန်နိုင်ငံမှာအလေးချိန်924.8ပေါင်ရှိတဲ့ Bluefin Tuna စူးတောင်ပြဒူနာ၅တကောင်ကိုအမေရိကန်ဒေါ်လာ8သိန်း8900နဲ့ညီမျှတဲ့ဂျပန်ယန်ငွေ 114.24 သန်းလောက်နဲ့ရောင်းချခဲ့တာဖြစ်ပါသည်။ဂျန်နွေလ9ရက်နေ့တိုကျို5ဆီးကြီးမှာဒူနာ5လေးလံတင်ရောင်းချမှုမစခင်နှစ်သက်ကူးတဲ့နှစ်ဆက်တဲ့နေတုန်းကလှုပ်ခတ်ခဲ့တဲ့ဂျပန်ငင်းရင်ကြောင့်ထိခိုက်သိမ်းဆုံးရတဲ့သူတွေအတွက်အထိတ်မှတ်ခေတ္တစိတ်ငြိမ်ခဲ့ကြပါသည်။တိုကျိုမြို့တော်ရဲ့အကြီးဆုံး5ဆီးမှာ1999ခုနှစ်ကတည်းက5လေးလံတင်ပွဲကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာဒူနာ5ကစံချိန်တင်ဈေးအကြီးဆုံးနံပါတ်4နေရာမှာရှိခဲ့တယ်ဆိုပြီးကျိုတိုသတင်းမှာဖော်ပြထားခဲ့ပါသည်။ကိုဗစ်ကရောဂါကာလ2020ပြည့်နှစ်2021နဲ့2022ခုနှစ်တွေတုန်းကတူနာငါဝယ်လို့အားကျခဲ့တာကြောင့်လေလံတင်ဈေးအများကြီးမရခဲ့ပါဘူးဖူကူရှိမာမြို့မှာအနုမြူတန်တဲ့ရေတွေကိုပြန်ပြီးတော့တန့်စင်ပြီးတော့ပင်လေတွေကိုပြန်သွင်းမဲ့အကြောင်း2023ဩဂတ်လတုန်းကဂျပန်အစိုးရကကြေညာခဲ့ပြီးတဲ့နောက်ဟောင်ကောင်လိုမျိုးတခြားနိုင်ငံတွေကဂျပန်နိုင်ငံကပင်လယ်စာဝယ်သင့်မဝယ်သင့်ပြန်ပြီးတော့သုံးသပ်မှုတွေလည်းရှိနေခဲ့ပေမဲ့လေဂျပန်ပင်လယ်စာဈေးကွက်မှာတော့လက်ဆက်တဲ့ငါးအစိမ်းအသားလွာကိုဝယ်စားလိုတဲ့ဖောက်တယ်တွေများနေတော့မယ်ဖြစ်ပါတယ်ရှင
်ချီလီနိုင်ငံဆန်ဒီယေဂိုမြို့လည်းပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ဂျိုးရန်ရှောင်နိုင်ခဲ့ပါတယ်ပြင်သစ်ဂျိုးရန်ရှောက်သူနေသန်ပေါ်လင်းကကိုင်းစရာမလိုပဲအမြင့်164ပေမှာအကွာအဝေး886ပေထိဂျိုးရန်ရှောက်ပြနိုင်ခဲ့တာပါ164ပေအမြင့်ဆိုတာက148ပေမြင့်နဲ့စူးလေဖျားထက်ပေ20ထပ်မြင့်ပါသေးတယ်သူမတော်တဆပြုတ်ကြရင်မြေကြီးပေါ်ကျမတော်အောင်လို့ခါမှဂျိုးနဲ့တော့တွဲထားတာပါဒေသခံတွေရဲ့ပြဆက်ပွဲတော်တွေနဲ့လည်းတိုက်ဆိုင်ခဲ့တာဖြစ်ပြီးမြေပြင်ပေါ်ကပရိသတ်တွေကလက်ကုပ်လဝတီးပြီးအားပေးခဲ့ကြပါတယ်သူဟာ2021ခုနှစ်တုန်းကလည်းပြင်သစ်နိုင်ငံရဲ့အထင်ကရအီဖယ်မျော်စင်ရဲ့ပထမတဲ့အမြင့်ကနေပေ230အမြင့်မှာအကွာအဝေး1968ပေထိဂျိုးတန်းလျှောက်ခဲ့မှုပါတယ်ခင်ဗျာ
။အီတလီတနာရီတဲကခလေးတွေကိုလက်ဆောင်တွေယူလာပေးတတ်တဲ့သူတော်ကောင်းဆုံးမကြီးဘက်ဖနာတယောက်နာမကျန်းတဲ့ခလေးလူနာတွေစီကိုသွားပြီးတော့လက်ဆောင်ပေးနိုင်ဖို့အီတလီရဲဝန်ထမ်းတွေကလမ်ဘော်ဂီနီဇင်ခံပြိုင်ကားနဲ့လိုက်မောင်းပို့ခဲ့ပါတယ်။သူတို့ကောင်းဆုံးမကြီးဘက်ဖနာအဖြစ်ရဲမီတယောက်ကဝတ်ဆင်နေတာဖြစ်ပြီးယောမမျိုးဂျမလီစေယုံကကလေးလူနာရီစီကိုဇန်နဝါရီလ6ရက်နေ့ကသွားလေခဲ့တာဖြစ်ပါတယ်။သူနဲ့အတူတခြားရဲဝန်ထမ်းတွေကလည်းကလေးတွေနဲ့စကားပြောဆော့ကစားပေးခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေကသူတို့ကောင်းဆုံးမကြီးဘက်ဖနာကလိန်မာတဲ့ကလေးငယ်တွေကိုတကြားလုံးနဲ့လက်ဆောင်တွေကလေးတွေရဲ့ချီအိတ်ထဲအပြည့်ထည့်ပေးတာဖြစ်ပြီးတော့စိုးတဲ့ကလေးတွေအတွက်တော့မီးသွေးတုံးတွေပဲပေးတာဖြစ်ပါလိမ့်ရှင်။
ဒါကတော့ကဘာတလွားထူးခြားစံပြသတင်းတွေကိုကိုဝင်းခမောင်နဲ့မတ်ဤတန်စင်တို့ကပြောပြသွားတာပါအခုတော့ကျမတို့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါရှင
်ဟာမတ်စ်အဖွဲ့အော်တိုဘလာ9ရင်းနေကအစ္စရေးကိုအကြမ်းဖက်တိုက်ခတ်မှုမှာကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ရေးအေဂျင်စီ UNRWA ဝန်ထမ်းစနစ်ပါဝင်တဲ့အကြောင်းဆွဆွဲချက်တွေဌာနရင်းစစ်ဆေးရေးယူမှုတွေချက်ချင်းလုပ်ခဲ့တယ်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကဒီကနေ့တင်းနေမှုနေမှာပဲပြောလိုက်ပါတယ်ဆွဆွဲခံရသူတွေကကိုယ်ကိုချက်ချင်းစုံစမ်းဖော်ထုတ်ပြီးအလုပ်ဖြုတ်လိုက်တယ်လို့လည်းကြေညာချက်မှာဖော်ပြခဲ့တာပါတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာအမေရိကန်အမျိုးသားလွန်ကြုံရေးအကြံပေးထိုင်းနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံမှာမြန်မာရေးထက်သွင်းဆွေးနွေးပါတယ်နိုင်ငံတကာနဲ့ဒေသရင်းကအဓိကကြားတဲ့ကိစ္စတွေကိုဆွေးနွေးရမှာမြန်မာရေးလည်းပါဝင်တဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဖန်ပရီဘဟီဒါနူကာရာကတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ဘန်ကောက်မြို့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါဘန်ကောက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်အမျိုးသားလွန်ကြုံရေးအကြံပေးဂျိတ်ဆူလီဗန်တို့အစောပိုင်းတွေ့ဆုံရမှာလည်းမြန်မာရေးဆွေးနွေးကြတာပါတွေ့ဆုံမှုအတွင်းမြန်မာရေးနဲ့ပတ်သက်လို့ရှေ့လာမဲ့သတင်းပတ်တွေမှာဝန်ထမ်းအဆင့်ဆွေးနွေးကြဖို့လည်းသဘောတူညီခဲ့ကြပါတယ်
ဒါကတော့တနင်္ဂနွေညချမ်းသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါရှင်ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါအတန်ဖန်းအင်ဂျင်နီယာကတော့ဂျူနာဂမ်မင်းဖြစ်ပြီးတော့ရုပ်တံအင်ဂျင်နီယာကတော့ဟဲလင်ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဒီ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ် BND ရဲ့အသွေးသွေးကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါThis program has come to you from